ယူကရိန်းနိုင်ငံမှာအာဏာအလွဲသုံးစားလုပ်မှုမှာပါဝင်ပတ်သက်နေတဲ့အမှုတွေနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုအမြင့်ဆုံးထောင်ဒဏ်9နှစ်ချလိုက်တဲ့အပေါ်အင်မတန်စိတ်ပျက်တယ်လို့ EU ဥရောပသမဂ္ဂကပြောလိုက်ပါတယ်။ Kiev မြို့တော်မှာရှိတဲ့တရားရုံးတစ်ခုကတရားသူကြီး Rodinon Kiriev ကဒီကနေ့မှပြစ်ဒဏ်ချလိုက်တာပါ။လက်ရှိအတိုက်ခံခေါင်းဆောင်ဖြစ်နေတဲ့ Miss Timoshenko ဟာသူဝန်ကြီးချုပ်ဖြစ်နေစဉ်2009ခုနှစ်ကရုရှားနိုင်ငံနဲ့တဘာဝဓာတ်ငွေ့ဆိုင်ရာသဘောတူစာချုပ်ချုပ်ခဲ့တာဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးတော့လုပ်ခဲ့တယ်ဆိုတာရှင်းနေကြောင်းဒီသဘောတူညီမှုကြောင့်ယူကရိန်းဘဏ္ဍာဒေါ်လာတန်200နီးပါးဆုံးရှုံးခဲ့ရတယ်လို့တရားသူကြီးကပြောပါတယ်။ဝန်ကြီးချုပ်ဟောင်းတင်မိုရှန်ကိုကတော့သူ့မှာအပြစ်မရှိကြောင်းထပ်တလဲလဲပြောကြားခဲ့ပြီးတော့သူ့ရဲ့ရှေ့နေကလည်းပြစ်ဒဏ်အတွက်အယူခံဝင်မယ်လို့ပြောပါတယ်။အခုအမှုဟာနိုင်ငံရေးအရာလက်ရှိသမ္မတဖစ်တာယန်နူကော့ဗစ်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုရှင်းပစ်ဖို့ရည်ရွယ်လုပ်တဲ့အမှုဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ပြစ်ဒဏ်ချလိုက်တဲ့အပေါ်ရုရှားနိုင်ငံကလည်းဝေဖန်ပါတယ်။ KF တရားရုံးက Miss Timoshenko ကိုပြစ်ဒဏ်ချလိုက်တာကိုကြည်ချင်းအဖြစ်ရုရှားဆန့်ကျင်ရေးသဘောထားရှိနေတယ်ဆိုတာပေါ်လွင်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြစ်ဒဏ်ချလိုက်ပြီးတဲ့နောက်မှာပြောပါတယ်။ဒီအမှုဟာနိုင်ငံတကာဆန့်ကျင်ဆန့်ညွှန်းတွေကိုအလေးမထားခဲ့ပဲပြစ်ဒဏ်ချလိုက်တဲ့အတွက် EU ဥရောပသမဂ္ဂနဲ့ယူကရိန်းနိုင်ငံသားဆက်ဆံရေးမှာတိမ်မွေ့နေတဲ့ကြေရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ EU နိုင်ငံသားရေးမှူးဝါဒအကြီးအကဲကက်သရင်းအက်စတန်ရဲ့ပြောခွင့်ရသူကပြောပါတယ်မစ္စတီမိုရှန်ကိုရဲ့အမှုကိုအယူခံတရားရုံးမှာဆက်လက်ပြီးတော့ပို့သွားမယ်ဆိုပြီးသမ္မတယန်နူကော့ဗစ်ကပြောပါတယ်အယူခံတရားရုံးကနေပြီးတော့တခြားဥပဒေရှုထောင့်တစ်မျိုးနဲ့စဉ်းစားနိုင်တယ်လို့လည်းသမ္မတကပြောခဲ့ပါတယ်